မနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှရခိုင်ပြည်နယ်ကဒီဘင်္ဂလားဒေ့ရှ်ကိုထွက်သွားတဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့ဟိုသူတို့ဆွေးနွေးတာတွေ့ရပါတယ်။အဲ့ဒီမှာဒုက္ခသည်တွေပြန်လက်ခံရေးဖို့ပေါ့နော်။သူတို့ရွေးချယ်တဲ့နေရာတွေမှာခြားပေးဖို့နောက်ကသူတို့လွတ်လပ်စွာသွားလာခွင့်ပေးဖို့ပြီးတော့သူတို့ဒုက္ခသည်တွေအထောက်အထားတွေအစုံလင်မတင်ပြနိုင်ရင်လဲရှော့ပေါ့စဉ်းစားဖို့ဆိုတဲ့အချက်တွေပါဝင်ပါတယ်။ဆိုတော့လေဒီအပေါ်မှာဟိုဝင်းကြီးရဲ့သဘောထားလေးလည်းသိချင်ပါတယ်ရှင်။မြန်မာအစိုးရရဲ့သဘောထားဆိုရင်ဝင်းကြီးပါများပြောနိုင်မလဲရှင်။
ကျွန်တော်တို့ဒါနဲ့ပတ်သက်ပြီးတော့မြန်နိုင်ငံလေဘင်္ဂလားဒေ့ရှ်ကိုထွက်သွားတဲ့အတွက်ကြောင့်ဘင်္ဂလားဒေ့ရှ်ကကြောင်းနေတဲ့လူပြန်လက်ခံမှာဖြစ်တဲ့အတွက်ကြောင့်မြန်နိုင်ငံသဘောတူကဲခါအရေးကြီးပါတယ်။အဲ့တော့နိုင်ငံသဘောတူစကြဝဠာဆိုပြီးတော့နှစ်ဖက်ကနေပြီးတော့ဟိုတက်ကြက်လက်နာကိုဆွေးနွေးတိုင်ပင်ပြီးတော့ဆုံးဖြတ်ချက်ရှိပါတယ်။အဲ့ဒီနိုင်ငံသဘောတူဆုံးဖြတ်ချက်အတိုင်းဆောင်ရွက်ပါပါခင်ဗျာ။အဲ့ဒါဆိုအဆင်ပြေပါပါ။ဘုရားဟောဆိုရင်ပူပန်တဲ့ဟာတွေလည်းဖြစ်เสียကြောင်မရှိပါဘူး။နှစ်နိုင်ငံသဘောတူလာတဲ့စာချုပ်အရဆိုလေအဆင်ပြေမဲ့သဘောရှိပါတ
ယ်။ဟုတ်ကဲ့။ဒီနှစ်နိုင်ငံသဘောတူစာချုပ်ထဲမှာမြန်မာဆိုရဘက်ကဟိုသဘောတူညီထားတာတွေမှာခုနကုလသမဂ္ဂပြောသလို short pot စဉ်းစားပေးဖို့ပေါ့လေ။အထောက်အထားအစုံလင်မတင်ပြနိုင်ရင်ဆိုတော့ဟိုဘလောက်တိ short pot
အဲ့ဒီအကယ်၍လက်ထဲမှာတော့ပါမရှိရင်ဘယ်လိုစဉ်းစားမလဲပါမရှိရင်ဘယ်လိုစဉ်းစားမလဲဆိုတာပါပြီးသားခင်ဗျအဲ့တော့သူတို့စိတ်ပူတဲ့ဟာမဖြစ်ပါဘူး။တကယ်တော့ဒီမှာနေခဲ့တယ်နာမည်ရောရွာရောတူရပေါ့အစိုးရကျွန်တော်တို့ဒီဘက်မှာအစီရင်ရှိရတယ်။ဘုမမနာမည်ပြောနိုင်တယ်အဖေနာမည်မိနာမည်ပြောမယ်အဲ့နေခဲ့တဲ့ရက်ွက်တွေအိမ်တွေကိုပြပြတယ်ဆိုရင်တနည်းပေါ့နောက်တစ်ခုကဟိုမှာစိတ်ကူးခဲ့တဲ့အမှန်အတားပေါ့နော်သူတို့မှရှိရထောက်တာတစ်ခုခုပေါ့တော့တကယ်ဘာညာရှိရမယ်မှမဟုတ်တာအဲ့လိုမျိုးကြီးအချီဟိုပပပါတယ်ဆာရုပ်ထဲမှာအဲ့တော့ဒီဟိုဘက်ကိုကျွန်တော်တို့ကနေပြီးတော့ပုံစံဒီပို့မယ်ပို့ရခါကျတော့ပုံစံဖြည့်ရခါမှလည်းဒီချက်လက်တွေနဲ့ကဲ့ညီတဲ့အချက်လက်တွေနဲ့ဟိုဖြည့်လိုက်ရင်ပြီးသွားတာပါပဲ
ဟုတ်ကဲ့အခုမြန်မာဆိုရဘက်ကဇန်နဝါရီလ22ရက်နေ့ကနေစပြီးလက်ခံမယ်လို့ပြောထားတာတွေ့ရပါတယ်ဆိုတော့လေလက်ခံမှုအတွက်ကိုအခုဘာတွေအစင်းနဲ့ဖြစ်နေပြီလို့ပြောနိုင်မလဲရှင
်ဒါကတော့စာချုပ်တိုင်းပဲသွားတာဖြစ်တဲ့အတွက်ကြောင့်စာချုပ်လက်မှတ်ရေးထိုးတဲ့နေ့မှစပြီး2လအတွင်းလို့ရေးထားတဲ့အတွက်ကြောင့်2လပြည့်တဲ့ရက်က 22nd January ဖြစ်နေတယ်ဒါကြောင့်အဲ့ရစပြီးလက်ခံမယ်လို့ပြောတာစာချုပ်တရားတိုင်းလောက်အောင်မလို့ဟိုဒါကတော့ voluntary repatriation ဖြစ်တဲ့အတွက်ကြောင့်မိမိသဘောဆန္ဒလျောက်ပြန်လာတာဖြစ်တယ်နောက်ပြီးတော့ဒီစာရဲဆန္ဒတွေကိုလည်းဟိုဘက်ဒီဘက်အပြန်အလှန်ညှိနှိုင်းဆောင်ရွက်ရတာတွေရှိတယ်ကျွန်တော်တို့ဒီဘက်ကပို့ထားတဲ့စာရွက်ကိုဟိုဘက်ကနေပြီးတော့ပြန်ဖြည့်မယ်ပြန်ဖြည့်ပြီးပြန်ပို့မယ်ဆိုတော့ဒီအသွားအလာကိစ္စတွေလည်းရှိတယ်ပေါ့နော်ဒါပေမဲ့စလက်ခံမှာတော့အစီအစဉ်ဖြစ်အောင်လောက်အောင်မှာတော့22 January ဖြစ်တယ်ပေါ့နော်အဲ့ဒီအတွက်ကိုကျွန်တော်တို့လက်ခံရေးစခန်းဆိုပြီးတော့တောင်မျိုးလက်ဝိုင်းနဲ့ငခုရဒါကိုပြင်ဆင်နေပါတယ်ဒါလည်းတော်တော်လေးရာခိုင်နှုန်းတော်သင့်ပြီးစီးနေပြီဖြစ်တယ်နောက်တစ်လဆိုတဲ့ဟာပြီးပါမယ်ခင်ဗျာအဲ့ဒါ
ဟုတ်ကဲ့ခုနကကုလသမဂ္ဂလုံခြုံရေးကောင်စီမှာဒီပြန်လာတဲ့လူတွေကိုလွတ်လပ်စွာသွားလာခွင့်ပေးဖို့ဆိုတဲ့အနေအထားပေါ်မှာရောအဲ့ဒါဝင်ကြီးတို့ဘယ်လိုသဘောရလဲရှင်ဒါဖြစ်နိုင်မလားရှင
်အဲ့ဒါကဖြစ်နေတဲ့သဘောတရားကဘာလဲဆိုတော့စာချုပ်ထဲမှာပါလာတာတစ်ခုရှိပါတယ်ဒါကဘာလဲဆိုတော့ပြန်ဝင်လာတဲ့လူများဒီတော့ဒီဘာမှအမှန်သားမရှိဘဲနဲ့နိုင်ငံတစ်ခုမှာဘလို့တွာလာလှုပ်ရှားနေထိုင်ဖို့အတွက်ခက်ခဲတဲ့အတွက်ကြောင့် National Verification Card ဆိုတာတန်းပြီးရရမှာဒီကကြရသွားတာ ਨੇ သက်သက်လုံးဒီကကြီးရဲ့နေရာမှာလည်းမဟုတ်ဘူးသူက National Verification Process တွေကိုစရောက်သွားတာပဲရောက်သွားချင်းဒီသူ့ကို Verify လုပ်ဖို့အတွက်ဟိုအချိန်စလိုက်တာပဲအဲ့တော့ Verification ကလည်းမကြအောင်လို့ဒီဘက်မှာအစင်သင့်ဟိုဆောင်ရွက်ရမယ့်ကိစ္စတွေအကုန်လုပ်ထားတယ်လုပ်ထားတဲ့အတွက်ကြောင့် तू ကလင်းမြန်သွားမယ်ချိရခင်ခက်ကလို့မဟုတ်တော့ဘူးလင်းမြန်သွားမယ် तू ကတချို့entity ဖြစ်သွားတယ်ဆိုနိုင်ငံသားဖြစ်ခွင့်ကပြရရတယ် entity မဖြစ်ဘူးဆိုရင် two category နဲ့သူ꿰သွားမှာပေါ့เนาะအဲ့လိုမျိုးကြီးဖြစ်သွားမယ်ဘယ်လိုပဲ category 꿰ဒီနိုင်ငံထဲမှာနေထိုင်ခွင့်ဆိုတာဖြစ်သွားတယ်ဖြစ်သွားတဲ့အတွက်ကြောင့်ခုနသွားတာလည်းလာတာလည်းလှုပ်ရှားတာတို့က movement တွေအတွက်ကအထင်ကြီးသွားတာ
ဟုတ်ကဲ့အခုဒီပြန်လာမဲ့လူတွေထဲမှာပေါ့လေအကျန်းဖက်တွေပါလာနိုင်တာကိုရောဟိုဘယ်လိုစစ်စစ်ဖို့တွေရှိမလဲနောက်ထပ်ပေါ့လေ
အဲ့တော့ကျွန်တော်ကအနည်းစိတ်လုံးဝမသိဘူးခင်ဗျာဒါပေမဲ့ဒီလူကြုံရေးနဲ့ပတ်သက်လို့တော့ဓာတ်တွေကိုနှစ်ဖက်အစိုးရသဘောတူလာတော့စီစစ်ဆောင်အဲ့ထက်မှတော့ပါတယ်စီစစ်ပြီးတော့ဒီကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့သူတို့မှအမှအရင်တော့ဟိုပါဝင်ခဲ့တဲ့သူတွေရဲ့အမိစင်းတို့ပို့ထားပြီးတာတို့တပ်ပုံတို့စသဖြင့်ဒါတွေကကျွန်တော်ထင်တယ်စီစစ်ဖို့အတွက်အကုန်လုပ်ထားပြီးလို့လည်းပြောပါတယ်ပြောထားတဲ့အတွက်ကြောင့်ပြန်ဝင်လာတဲ့သူတွေကိုခုနကပုံစံဖြည့်ပြီးမှပြန်ပို့ရတာဖြစ်တဲ့အတွက်ကြောင့်ဓာတ်ပုံတွေပါတယ်အကုန်ပါတယ်ဒီဘက်မှလည်းစဉ်းစားနဲ့တိုက်ဆိုင်စီစစ်တာဖြစ်တဲ့အတွက်ကြောင့်ဒါတွေကအစ်စ်ပြီးသားဖြစ်သွားမှာပါ။
ဟုတ်ကဲ့နောက်ဆုံးတစ်ခုပါရှင့်ဒီနေ့နေစီမချာဆံဝင်များအဖွဲ့ MSF ကဒီအစီရင်ခံစာတစ်စောင်ထုတ်ပြန်တာတွေ့ရပါတယ်ရှင်အဲ့ဒီအစီရင်ခံစာထဲမှာဒီရခိုင်ပြည်နယ်မြောက်ပိုင်းမှာဒီဩဂတ်လ25ရက်နေ့ကစပြီးဖြစ်ခဲ့တဲ့ဒီအကြမ်းဖက်တွေကိုတိုက်ခိုက်မှုတွေအတွင်းမှာပေါ့လေရိုဟင်ဂျာ6900တေဆုံးတယ်ဆိုပြီးတော့ပြောတာတွေ့ရတယ်ရှင်။နောက်ဒါကလည်းမြန်မာအစိုးရကထုတ်ပြန်တဲ့စီးရင်နဲ့အများကြီးကွာဟနေတယ်ဆိုပြီးတော့လည်းထောက်ပြတာတွေ့ရတယ်ရှင်။ ဟိုတန်းနဲ့ပတ်သက်ပြီးတော့ဝင်ကြီးဗာမားပြောနိုင်မလဲရှင
်အဲဆိုးစပ်ရလဲပုံမူကြီးတာပေါ့နော်သူတို့ဘယ်ဆိုးစပ်ပြောတာလဲပေါ့သူလုံးလုံးရင်းမှာတာဝန်ရှိတဲ့လူတွေကပြောတဲ့ဟာတွေဆိုရင်တော့တမျိုးနောက်ပြီးတော့တက်ဆိုင်ရဟိုအုပ်ချုပ်ရေးဖွဲ့ကပြောတာဆိုရင်တော့တမျိုးလေသူမို့တက်ဆိုင်ရပြည်နယ်စုရရဲ့လုံးလုံးရေးတာဝန်ပြည်နယ်စုရမှာရှိတဲ့လုံးလုံးရေးတာဝန်ရှိတဲ့လူကပြောတယ်ဒါမှမဟုတ်ပြည်နယ်အုပ်ချုပ်ရေးနဲ့ဆိုင်တဲ့လူကပြောတယ်သူမို့ဒီပြည်နယ်အတွင်းမှာလုံးလုံးရေးတာဝန်ယူနေတဲ့တပ်မတော်တို့ရဲတို့ကပြောတယ်ဆိုရင်တော့တမျိုးအခုကဟိုဒီ INGU ဟာမျိုးအဖွဲ့အစည်းတစ်ခုကပြောတဲ့ဟာဆိုတော့လေသူတို့ကဘယ်ဆိုးစ်လဲပေါ့နော်အဲ့တော့ကျွန်တော်တို့ကဒါအပေါ်မှာလုံးဝမှတ်ချက်ပေးလို့မရပါဘူးလို့ပဲနော
်ဟုတ်ကဲ့အခုလိုဖြစ်ပေးတာဝင်းကြီးကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါ